ရှမ်းပြည်နယ်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့လက်နက်ပဋိပက္ခတွေအများဆုံးခြုံငုံရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေမှာပါဝင်ရေးတို့အတွက် NCA တနိုင်ငံလုံးအပြစ်ခတ်ရဆေးရသဘောတူညီချက်မှာလက်မှတ်ထိုးကြဖို့တိုက်တွန်းထားတဲ့ကြေညာချက်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်လည်းတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနိုဝင်ဘာလ23ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထုတ်ပြန်ခဲ့ပြီးအဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တိုင်းရင်းသားအင်အားစုတွေပါဝင်မြန်မာနိုင်ငံရေးအကြက်ခတ်တွေကတုတ်ပြန်ခဲ့ကြပါတယ်ပြည်စုံကိုတော့ကိုဇော်ဝင်းလိုင်ကအစူးစီးတင်ပြထားပါတယ်ရှင
်ရှမ်းပြည်နယ်အတွင်းကမူဆယ်နဲ့ကွက်ခတ်မြို့နယ်တွေအတွင်းမှာရှိတဲ့တပ်စခန်းရဲစခန်းနဲ့105မိုင်ကုန်းသွယ်ရေးစခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့လေးဘက်ကနိုဝင်ဘာလ20ရက်နေ့ကတိုက်ခတ်ခဲ့ပြီးတဲ့နောက်အဲ့ဒီဒေသတွေမှာနောက်ဆက်တွဲတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့အချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘဟုဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ် NCA အပြစ်ခတ်ရဆေးရေးသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်မှတ်ထိုးနိုင်ရေးအတွက်အညီနှိုင်းဆောင်ရွက်မှုတွေအရင်လှုပ်ဆောင်ခြင်းမရှိဘဲလက်မှတ်ထိုးခိုင်းသလိုဖြစ်နေတဲ့အတွက်ဒီကြေညာချက်ဟာတစ်ဖက်သက်ဆန်တဲ့ကြေညာချက်မျိုးဖြစ်နေတယ်လို့ KNO ကချင်အမျိုးသားအစည်းအရုံးကအင်္ဂလန်ရုံးခွဲရဲ့အတွင်းရင်းမူခန်းဖာတူးကပြောပါတယ
်ဒါဟိုကတစ်ဖက်သက်ဆန်တဲ့လေညာလစ်ထားတဲ့စိတ်မန့်ဆိုတာကျွန်တော်အဲ့မျိုးခံယူထားတယ်ညာအဲနောက်တစ်ခုကဒေါ်အောင်ဆန်းစုကြည်ကကျွန်တော်တို့တိုင်းဒါနဲ့အဲပြည်သူအားလုံးကနောက်မှမှပြည်သူအားလုံးရဲ့မျိုးရင်းချက်အချီးမဆုံးဆိုပြီးမှကျွန်တော်တို့ကအရင်တုန်းကကျွန်တော်တို့ကချင်းတွေအားလုံးအဲအောင်ဆန်းစုကြည်လူမျိုးဖို့ကျွန်တော်အားလုံးဆုတောင်းခဲ့တယ်ညာဒါမဲ့အခုကဒေါ်အောင်ဆန်းစုကြည်ကဗမာတပ်မတော်တကူပါသွားပြီသူတို့အချင်းလူမျိုးတွေကအမျိုးခံယူမိတာပေါ့နော်အခုဒီ statement ထွက်လာတော့ဒီ statement ကြည့်လို့ရှိရင်ဟိုဗမာတပ်မတော်အနေနဲ့သူတို့ income post တို့ဒီ license ကိုလေးလက်တိုက်လာတော့နော်ဒီ nation ကအမြောက်စီစံနဲ့သူတို့တပ်တွေကိုအမြောက်နဲ့ချူနေတာအခုမှမပါဘူးသူတို့ဒီအခုဒီဒီမူချေကိုကျွန်တော်တို့ကဆန်စစ်အနေနဲ့တိုက်တဲ့အခါကျတော့အဲကျွန်တော်တို့ကပဲအဲဒီဖြစ်လူလားဆိုလို့အမျိုးရေးထားတဲ့ဟာကိုလည်းကျွန်တော်တွေ့ရှိရတယ်ခင်ဗ
ျ။ဒေါံဆန်းစုကြည်ထုတ်ပြန်တဲ့ညင်ညာချက်မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအဆုံးတိုက်ရေးအတွက်နှစ်ဖက်စလုံးကိုထောက်ပြပြောဆိုထားတဲ့အချက်အားနည်းနေတာကိုတွေ့ရတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကပြောပါတယ
်။ညင်ညာရေးလုပ်ငန်းစဉ်မှာအပြစ်ခတ်ရစေးကြီးနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးကိုပေါ့ဟိုမိမောင်းထိုးဟိုတိုက်တွန်းတဲ့အပိုင်းမှာဟိုအားနေတာတို့တွေ့ရတယ်အဲ့တော့တကယ်တမ်းကဟိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကနေတဆင့်အပြစ်ခတ်ရစေးတီဆောက်ဖို့ဆိုတာလက်တလို့အခြေအနေမှာလူအပ်ချက်တွေအားနေချက်တွေရှိနေတယ်ဆိုတာကိုဟိုနှစ်ဖက်စလုံးကနားလည်ပြီးသားလို့ကျွန်တော်လည်းပဲယုံကြည်တယ်အဲ့ဒီအခါကျတော့ဒီတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ကိုတော့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အဲသွားရမယ့်ခီးကဆွေးနွေးရမယ့်ဖြေရှင်းရမယ့်ပြဿနာတွေကရှိနေစေအခြေအနေမှာပဲရောက်နေတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအတွက်ကြောင့်မလို့တော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်တဲ့အနေအထားမျိုးရောက်အောင်နိုင်ငံရေးရလွတ်လပ်ပွင့်လင်းပြီးတော့ခီးရောက်အလုပ်ဖြစ်တဲ့ဆွေးနွေးမှုတွေကိုအမြန်ဆုံးလုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အထူးသဖြင့်တော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဆုံးဖြတ်ပေးနိုင်တဲ့လူတွေကိုယ်တိုင်ပါဝင်တဲ့ထိရောက်အလုပ်ဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုအမြန်ဆုံးစတင်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။အင်္ဂလန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ပြည်ပရောက် NLD ပါတီပံ့ပိုးရေးအဖွဲ့ဝင်ဒေါက်တာဝင်းနိုင်ကလည်းဒေါအောင်ဆန်းစုကြည်ရဲ့ကြေညာချက်အပေါ်သူ့အမြင်သဘောထားကိုအခုလိုပြောပြပါတယ်
။မတော်စုပြောတာတော့သူကသူ NCA ကဟာလာသဘောတူလက်မှတ်ရေးထိုးပြီးသားအာတိုင်းရင်းသားတွေရောမထူရသေးတဲ့တိုင်းရင်းသားတွေရောစုံစုံညီညီလေးနဲ့ဟာလာထပ်ပြီးတော့တွေ့ပြီးတော့27ရာစုပြည်လုံးမှာအာလာမဲ့ပြည်လုံးမှာအလုံးစုစည်းနဲ့လောက်ကြဖို့ဆိုတော့အဓိကအဲ့လိုရေးတာလို့ပဲကျွန်တော်ထင်တယ်လေဒီခုရှိတာကဒီနှစ်ဖက်ကိုဟာလာညှိရတဲ့အနေနဲ့ကတော့ဝင်လင်းပြောရရင်တော့အမီလီယာမီလီယာဆိုတာမျိုးတော့ပဲပြောလို့ရမလဲဟာလား तू ကလူကြီးကတော့တော့ပဲပြောရမှာပဲပေါ့တိရက်ပူပြောလို့လည်းမဖြစ်ဘူးလေခုနကပြောလို့အရေးကြီးတာကကိုယ်နားလည်မှုရှိတဲ့စုံညီလေးနဲ့မျက်နှာစုံညီကျွန်တော်ခုနကပြောလို့ပေါ့တွေ့ဆုံဆွေးနွေးပွဲကြီးအရေးကြီးဆုံးလို့ကျွန်တော်ထင်တယ
်မြန်မာနိုင်ငံရေးအကြက်ခဒေါက်တာရံမျိုးသိန်းကလည်းအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကတာဝန်ရှိသူတွေတွေ့ဆုံပြီးဒီပဋိပက္ခအမြန်ဆုံးပြေလည်အောင်ဆွေးနွေးသင့်တယ်လို့ပြောပါတယ်
လက်တလောဖြစ်နေတဲ့တိုက်ပွဲတွေမှာဟိုအမြန်ဆုံးအပြည့်အခက်ရက်စဲနိုင်မှုအတွက်ကိုအစိုးရရဲ့ကျွန်တော်တို့တပ်မတော်ရဲ့ဟိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်နေရဲ့အဲတွေ့ဆုံဆွေးနွေးပြီးတော့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်ကတော့မြင်တယ်။နောက်တစ်ဖက်ကလည်းပဲခုနပြောသလို NCA ကိုအားလုံးပါဝင်လက်မှတ်ရေးထိုးနိုင်မှုအတွက်နောက်အစိုးရတပ်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာဘလို့အလုပ်ဖြစ်ပြီးတော့ထိရောက်တဲ့တွေ့ဆုံဆွေးနွေးမှုမျိုးဖော်ဆောင်မလဲဆိုတာကိုလည်းပဲအစိုးရနဲ့တပ်မတော်အနေနဲ့ရှင်းရှင်းလင်းလင်းပေါ့လေအတိပေးနိုင်မှုလိုအပ်တယ်လို့မြင်တယ
်။ဒေါင်ဆန်းစုကြည်ရဲ့ကြီးညာချက်ထဲမှာတော့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်မှာစောင့်ကြည့်ဖြည့်ရှင်းတဲ့ရန်ညားတွေထားရှိပြီးအများပြည်သူမျှော်လင့်တောင်းတတဲ့ငြိမ်းချမ်းရေးပန်းတိုင်ကိုအရောက်လမ်းနိုင်ရေးအတွက်2018ခုနှစ်ဖေဖော်ဝါရီလအတွင်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုကျင်းပသွားမယ်လို့ဖော်ပြထားပါတယ်။ရှမ်းပြည်မြောက်ပိုင်းမှာ KIA ကချင်လူမျိုးရေးတပ် MNDAA ကိုကန့် TNLA ပလောင်နဲ့အေအေခေါ်ရခိုင်တပ်မတော်တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစီရေးအယဖိအားပေးခံရတာကြောင့်တုံ့ပြန်တဲ့အနေနဲ့ကန့်သက်စစ်ပွဲဆင်နွှဲတာဖြစ်ကြောင်းအမျိုးသားပြန်လည်တင်းမြန်ရေးကိုထိခိုက်စေဖို့ယူရခြင်းမဟုတ်ကြောင်း KIO ကချင်လူမျိုးရေးအဖွဲ့ကနိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နိုဝင်ဘာလ20ရက်နေ့ကစပြီးမူဆယ်ကုတ်ခိုင်နဲ့တိန်းနီမြို့နယ်တွေမှာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်တပ်မတော်ရဲတပ်ဖွဲ့နဲ့အရတားတေဆုံးသူပေါင်း9ဦးခန့်ရှိသွားပြီဖြစ်ပြီးထိခိုက်ဒဏ်ရာရသူကတော့25ဦးလောက်ရှိသွားပြီဖြစ်တယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘက်ကတေဆုံးဒဏ်ရာရတဲ့စီးရင်ကတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။